ရခိုင်ပြည်နယ်မြေပုံနဲ့ရသေးတောင်ဒေသတွင်ကခြေရွာတချို့မှာတော့စစ်တပ်ကအဲ့ဒီရွာအနီးအနားတဝိုက်မှာလာပြီးတက်ဆွဲပြီးအသွားလာတွေကန့်သတ်လိုက်တဲ့အတွက်ဒုက္ခသည်တွေအခက်အခဲမျိုးမျိုးနဲ့ကြုံတွေ့နေရတဲ့အပြင်စိုးရိမ်ကြောက်လန့်နေကြပါတယ်။ပိတ်မိနေတဲ့သူတွေစီကိုတပ်ဆိုင်ရာအာဏာပိုင်တွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကတွားရောက်ဖို့ကိုလည်းလမ်းပန်းဆက်သွယ်ရေးနဲ့ နေ့နေ့ပြကြာမိပြီဖြစ်သလိုတိုက်ပွဲတွေကြောင့်အရသားတွေထွက်ပြေးသိမ်းဆောင်နေရသူတွေနဲ့ကျေးရွာတွေမှာပိတ်မိနေသူတွေလည်းရှိပါတယ်။မြေပုံမျိုးနဲ့ရွာသားရဲ့ကျေးရွာရဲ့အဓိကထွက်ပေါက်တစ်ခုဖြစ်တဲ့ရောရှောင်းကတားမှာတပ်မတော်ကပိတ်ဆို့ထားတာကြောင့်ရွာတွေမှာရှိတဲ့သူတွေဟာဆက်နဲ့ရိုက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ရွာသားရဒေသခံတို့ကပြောပါတယ်။
အခက်ခဲရတော့အများကြီးပေါ့ကွယ်။ဟောအများကြီးဆိုတော့ကျွန်တော်တို့ဒီအဲနိုဝင်ဘာလ6ရက်7ရက်ဒီရက်ဒီမှာတက်မတော်စစ်ကြောင်းကအကိုတို့ရောက်ဝင်ပြီးတော့သူတို့ဟိုတန်မတန်ခါလက်လူဆိုပြီးတော့သူတို့၅ရောက်ဖမ်းသွားတယ်။အဲ့ဒီနောက်ပိုင်းမှာအဲရွာသားတွေကကြောက်လန့်ပြီးတော့ဆွတ်ပြစ်သွားတဲ့လူတွေကအများကြီးပေါ့။လူပေါင်း1,845ရောက်မှအကိုတို့ဆွတ်ပြစ်သွားတာက1,600လောက်ဆွတ်ပြစ်သွားပြီ။အခုကရွာထဲမှာလူ100ကျော်လောက်အကျန်နေခဲ့တာပေါ့။ဒီလူတွေကျန်နေတယ်ဆိုတော့ဒီရွာထဲမှာရှိတဲ့ဟိုကိုယ့်ရွာကို1,600တဲ့အနေနဲ့ကျန်နေခဲ့တာဖြစ်တယ်။အခုဆိုလို့ရှိရင်ဒီတက်မတော်စစ်ကြောင်းကတက်မတော်ကအဲ့ဒီဟိုရောကြောင့်တရားမှာသူတွေစခန်းရှာပြီးတော့နေတယ်ဆိုတော့အဲဒီအကိုတို့ရွာကလည်းဘယ်ကိုပဲတော့သွားဘယ်ကိုပဲတော့သွားလှေကုန်းကြောင်ဖြစ်စီရေကြောင်ဖြစ်စီသွားမယ်ဆိုလို့ရှိရင်ရောကြောင့်တရားကိုဖြတ်ပြီးတော့မှသွားရတာဖြစ်တယ်။အဲ့တော့ရောကြောင့်တရားကိုဖြတ်မယ်ဆိုလို့ရှိရင်အမှားတက်မတော်စစ်ကြောင်းကအဲသူကပိတ်ထားတယ်။အဲ့တော့အကိုတို့မှာဒီနိုဝင်ဘာလ25ရက်နေ့ကနေသူတို့အဲ့လိုသွားလာတာဒီကိုကန့်သက်ရှုပ်ချထားတဲ့အတွက်အခုဒေသခံနေနေနဲ့အဲစားရတောက်ရအကျမ်းမရစားတဲ့ဒါတွေအများကြီးအခက်အခဲပေါ့ညင်ဟုတ်တယ်ရွာမှာစားတောက်နေဆိုတော့ညီရွာမှာငခုအခုတော့မှအဲကျန်တဲ့ဟိုစားနေရိတ်ခါလေးတွေနဲ့စားတောက်ဖြစ်တယ်လို့ပဲစားတောက်နေရတာပေါ့အခုကတော့အဲငွေရှိတဲ့စားနေရိတ်ခါလေးလည်းအဲကုန်ပြီနောက်ထပ်ပြင်ပောက်ကိုလည်းဖက်လို့အလုံးမလို့အောင်ပြင်ပောက်ကလည်းရိတ်ခါမတရားဘူးဆိုတော့ဒါကအဲအခုတို့ဒေသခံတွေအတွက်ဟိုနောက်ဆုံးဟိုစားရတောက်ရအခက်အခဲတွေငတ်ပြတ်တဲ့အဆင့်ထိဖြစ်လာမှာပေါ့ညင်
မြေပုံမျိုးနယ်တွင်မှာမနေ့ကထီခိုင်လက်နက်ကန်အရေဖွဲနဲ့ဆိုးရတိုက်တို့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေတာခန်တွေကပြောပါတယ်။အဲ့ဒီလိုပဲရတိတောင်မျိုးနယ်တောင်တရားချေရွာအနီးမှာလည်းတပ်မတော်ကတပ်ဆွေးထားတာကြောင့်ဒေတာခန်တွေဟာချေရွာတွင်းကိုဝင်ရောက်နေထိုင်ဖို့ခက်ခဲနေကြရတယ်လို့တောင်တရားဒေတာခန်တို့ကပြောပါတယ်
။ဟုတ်ပဲကိုအဲ့ဒီနေ့ကျွန်တော်တို့ကဟိုအေးဆုံးထားခက်ပြေတော့လေပြီးတော့ပြီးပြီနောက်ဟိုပြီးတဲ့အခါကျနောက်တည့်ရက်ဟိုသူတို့ပြန်တော့ပြီဆိုတော့မလို့ရောဝင်တာပေါ့ကိုဝင်ပြီးတော့အဲ့ဒီနေ့မှာနေရတယ်ညနေဟိုကမနေ့၄နာရီလောက်ဆိုရင်ကျွန်တော်တို့ရိုးပြေးပြေးဝင်ရဲကိုအဲ့တော့ကျွန်တော်တို့ထွက်ပြေးနေရတဲ့အခုရှင်သေးပြေးကိုအနည်းနာမှသွားရင်လေလူကကျွန်တော်တို့ဝင်ရမလားလို့အနည်းနာကိုသွားကြည့်လေသူတို့မိန်းကလည်းဆန်းပြေးတယ်လေကိုဘယ်လိုမှမရဘူးလက်နက်ကြီးနဲ့ပြစ်တယ်လို့
ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်ပြီးကူညီပေးနေတာတွေရှိသလိုတချို့ကျေးရွာတွေကတော့ဌာနဆိုင်ရာတွေအနေနဲ့တောင်တော်လာရခက်ခဲနေတာဖြစ်တယ်လို့ဒေသခံဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနဦးစီးရာရှိရေးမင်းဦးကပြောပါတယ်
ကျွန်တော်တို့ကိုနိုင်ကိုကဟိုသွားမှုခက်ခဲဖြစ်နေเนาะသွားလို့ခက်ခဲဖြစ်နေတဲ့အခါကျတော့တကယ်နေမြေမှာဆိုလို့ရှိရင်ပို့ပြီးတော့နေမြေရုံးနေဆိုလို့ရှိရင်ဥမာရသေးတောင်ရသေးတောင်ဦးစီးမှုရုံးရှိတယ်။အောင်ရဥမာလည်းခရိုင်ရုံးရှိတယ်။မောင်တော်မှာလည်းခရိုင်ရုံးနေရှိတယ်။ပူလီတောင်မြို့နယ်ရုံးနေလည်းရှိတယ်။ဆိုတော့အဲ့ဒီရုံးနေကလည်းပဲသွားပြေးဖို့ဆိုတာမနာဆက်နေတာရှိပါတယ်။ဒီလိုတော့ရှိတယ်။ပြင်းပြနေတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့နဲ့တော့ဘယ်လိုပြောရမလဲ။ကိုယ်တိုင်ပတ်သက်နေတာတော့မဟုတ်ဘူးကျွန်တော်တို့ကပတ်သက်တာကပါလို့ဒုက္ခရောက်လာတယ်နော်ဆက်ပြေးဒုက္ခတွေကိုကူညီပေးရမယ်ထောက်ပံ့ပေးရမယ်နော်တိုင်းနိုင်ငံရဲ့ဘက်ကနေကျွန်တော်တို့ဖြည့်ဆည်းပေးရမယ်အဲ့ဒီပိုင်းမှာကျွန်တော်တို့ကဆက်ဆိုင်တာ
တိုက်ပွဲတွေကြောင့်ရခိုင်နောက်ပိုင်းမှာဒုက္ခရောက်နေကြတဲ့စစ်ဘေးရှောင်ဦးရဲ့ကိုတောင်းကျော်အထိရှိလာတယ်လို့စစ်ဘေးရှောင်တွေကိုစစ်တမ်းကောက်ယူနေတဲ့ရခိုင်မျိုးနွယ်စုများစီရင် REC ကထုတ်ပြန်ထားပါတယ်ဘေးရန်ကြီးဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနစီရင်ရာလက်ရှိရှင်တိရခိုင်နောက်ပိုင်းမှာဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းတွေမှာဒီဇင်ဘာလ18ရက်နေ့အထိစစ်ဆောင်ဥယျာဉ်4000ကျော်အထိရှိတယ်လို့သိရပါတယ်